Venezuelan နိုင်ငံအတွင်းပဋိပက္ခတွေကိုကြားဝင်ညှိနှိုင်းပေးဖို့အတွက်ညှိနှိုင်းရေးအဖွဲ့တစ်ဖွဲ့ကိုနော်ဝေကိုဆီလွတ်ထားတယ်လို့အတိုက်ခံခေါင်းဆောင်ဟွမ်ဂွာဒိုကအတည်ပြုပါတယ်ဒါပေမဲ့လက်ရှိသမ္မတနီကိုလတ်စ်မာဒူရိုရဲ့အစိုးရနဲ့တိုက်ရိုက်ဆွေးနွေးနေတယ်ဆိုတာကိုတော့အငင်းဆိုပါတယ်လက်တလုံးမှာဗင်နီဇွဲလာအစိုးရကိုယ်စားလှယ်တွေနဲ့အတိုက်ခံကိုယ်စားလှယ်အဖွဲ့တွေနော်ဝေးမှာဗင်နီဇွဲလာရဲ့နိုင်ငံရေးစီးပွားရေးပြဿနာတွေကိုဖြေရှင်းဖို့ကြိုးစားနေတယ်ဆိုတာကိုမြို့တော်ကာရာကတ်စ်မှာလုပ်တဲ့လူမှုစီဝေးပွဲအတွင်းအတိုက်ခံခေါင်းဆောင်ဂွာဒိုကပြောတာပါအခုလိုညှိနှိုင်းမှုကြိုးစားနေတယ်ဆိုတာကိုလာပေါင်းများစွာအာနာလွန်ဆွဲပွဲအတွင်းဒါဟာပထမဆုံးအကြိမ်တရားဝင်ပြောဆိုတာလည်းဖြစ်ပါတယ်သမ္မတမာဒူရိုရဲ့ကိုယ်စားလှယ်အဖွဲ့ကိုပြန်ကြားရေးဝန်ကြီးဂျော့ချ်ရိုဒရီဂက်စ်ကဦးဆောင်ပြီးအတိုက်ခံကိုယ်စားလှယ်အဖွဲ့ကိုဥပဒေပြုအမတ်စတာလင်ဂွန်ဇာလက်စ်ကဦးဆောင်ပါတယ်။ပြန်ကြားရေးဝန်ကြီးရိုဒရီဂက်စ်ကအလွန်အရေးကြီးတဲ့အထူးတာဝန်ကိုဆောင်ရွက်နေတယ်လို့ဗုဒ္ဓဟူးနေ့ကရုပ်မြင်သံကြားမိန့်ခွန်းတစ်ခုမှာသမ္မတမာဒူရိုကပြောသွားပြီးမဲ့အသေးစိတ်ပြောမသွားပါဘူး။သူ့ကိုယ်သူယာယီသမ္မတအဖြစ်ကြီးညာထားတဲ့အတိုက်ခံခေါင်းဆောင်ဟွမ်ဂွာဒိုကပြီးခဲ့တဲ့ဧပြီလ3ရက်30ရက်နေ့ကအာဏာသိမ်းမှုစူးစမ်းတာမအောင်မြင်ခဲ့တဲ့နောက်မှာအခုလိုဆွေးနွေးညှိနှိုင်းမှုဖြစ်လာတာပါရှင်။